မေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တေယက်အာဒဝန်ကိုလူထုဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။တူရကီရဲ့လွှတ်တော်အုပ်ချုပ်မှုပုံစံစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုပုတ်ခါတီကကတ်ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတနှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်မြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria မှာမကြခင်ကဓာတုလက်နက်နဲ့တိုက်ခိုက်မှုကိုသမ္မတ Bashar al-Assad တာဝန်ခံရင်းနဲ့အာဆတ်IS အကြမ်းဖက်အဖွဲ့တိုက်ထုတ်ရေးအကြမ်းဖက်ဝါဒအဆုံးတိုင်ရေးဆရာတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းတွေပါထည့်သွင်းပြောဆိုခဲ့ကြတယ်လို့အင်ဂျူရောကကြေညာချက်ထုတ်ပြန်ထားတာပါ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဆေလွှတ်လိုက်တဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်အဖွဲ့ကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒုထုဆန္ဒခံယူပွဲအခင်းအကျင်းဟာတရားမျှတမှုမရှိတဲ့အကြောင်းသမရအာနာပုံမူခိုင်မြဲရေးထောက်ခံတဲ့စည်းရုံးလှုပ်ဆော်ပွဲတွေဟာလည်းအခက်အခဲလုံးဝမရင်ရင်မဆိုင်ခဲ့ရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာအပါအဝင်ချင်းချောက်အကြက်ကိုင်းနာတွေနဲ့သတင်းမီဒီယာတွေလက်လန်းမမီတာတွေရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြလိုက်ပါတယ်ရှင်